စေပရိပခတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ထဲမင်းပြမြို့နယ်ကမကြသေးခင်ရပ်ပိုင်းပစ်ခတ်မှုတွေအတွင်းတည်ဆုံသွားတဲ့ရက်ွက်အုပ်ချုပ်ရေးမှုတွေကျေးရွာအုပ်ချုပ်ရေးမှုတွေအသက်ခံရတဲ့ကိစ္စဖော်ထုတ်အရေးယူပေးဖို့ရက်ကျေးအုပ်ချုပ်ရေးမှု60ကျော်ကတောင်းဆိုလိုက်ပါတယ်။ရခိုင်ပြည်နယ်အစိုးရအနေနဲ့အရေးယူမှုမရှိဘူးဆိုရင်တာဝန်ကနေနှုတ်ထွက်သွားမယ်လို့လည်းကျေးရွာအုပ်ချုပ်ရေးမှုတွေကပြောပါတယ်။ရခိုင်ပြည်နယ်အတွင်းရက်ကျေးအုပ်ချုပ်ရေးမှုနဲ့ဒေသခံရွာသားတွေအတွက်လုံခြုံမှုအားနည်းနေတဲ့အခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြမြို့နယ်စိတ်ဒရကျေးရွာအုပ်ချုပ်ရေးမှူးနဲ့ကြောက်မော့ကျေးရွာတာဝန်ခံတို့အသက်ခံရမှုကိုမမှန်ကန်ကန်စုံစမ်းဖော်ထုတ်အရေးယူပေးဖို့မင်းပြမြို့နယ်ရက်ကျေးအုပ်ချုပ်ရေးမှူး60ကျော်ကနေမနေ့ကစီဝေးကျင်းပခဲ့ပြီးတော့တောင်းဆိုခဲ့တာပါမမှန်ကန်ကန်စုံစမ်းဖော်ထုတ်အရေးယူမပေးရင်မင်းပြမြို့နယ်တွင်ကျေးရွာအုပ်ချုပ်ရေးမှူး60ကျော်ကနေနှုတ်ထွက်ဖို့ဆုံးဖြတ်ထားကြတယ်လို့ပြည်ချောင်းကျေးရွာအုပ်ချုပ်ရေးမှူးကပြောပါတယ်
မနေ့ကကျွန်တော်အုတ်ချုံမုံအားလုံးခန့်စင်နေခန့်အားမနေ့ကကျွန်တော်ဒီဒေတာကအုတ်ချုံမုံရေဟိုဒရိုင်မှုရေတက်တဲ့အခွင့်အရေးကိုအရေးယူဆုံးပြီးပါလို့အဲ့လိုကျွန်တော်တောက်ဆိုထားတယ်ဆရာရခိုင်ပြည်နယ်အစိုးရကတောက်ဆိုတာခြေရောက်တော့အရေးမယူဆိုနေနေကျွန်တော်ဒီဒေတာနေလို့မရဘူးကျွန်တော်တို့ဒီကလေးအဲ့အန်တွေကိုအကြည့်ရဲ့တော့ကောင်းတဲ့ကျွန်တော်တို့ဒီကလေးအဲ့လိုမရဆိုရင်တော့အကုန်လုံးလုတ်ထွက်မှာလို့အဲ့လိုအစီအစဉ်ချတယ်
ရခိုင်ပြည်နယ်ဆိုရထံတင်ပြပြီးနောက်ထပ်တစ်ပတ်နှစ်ပတ်အဖြစ်မသိရရင်သူတို့တာဝန်ကနေနှုတ်ဆက်ဖို့စီစဉ်ထားတာပါဒီစင်ဘာ17ရက်နေ့ကစိတ်ဒရာကျေးရွာတွင်ပြစ်ခတ်တိုက်ခိုက်မှုကြောင့်စိတ်ဒရာကျေးရွာအုပ်ချုပ်ရေးမှူးဦးညံသိန်းကြောင့်မော်ကျေးရွာတာဝန်ခံဦးကျော်အေးမောင်နဲ့ရွာသူတော်ဖြူဖြူဝင်းတို့၃ဦးတိတ်ဆုံးသွားခဲ့ပါတယ်တမတော်ဘက်ကတော့လုံခြုံရေးလှည့်နေတဲ့တမတော်စိတ်ကြောင့်စိတ်ဒရာကျေးရွာတွင်အိမ်တိမ်ကနေပြစ်ခတ်လို့ပြန်လည်ပြစ်ခတ်ရမှာ၂ဦးတိတ်ဆုံးသွားကြောင်းတမတော်တာဝန်ရှိသူတွေကပြောပါတယ်တိရခန့်ရွာသားတွေကတော့တိုက်ပွဲဖြစ်တာမဟုတ်ပဲမြန်မာစစ်တပ်ဘက်ကတဖက်တပ်ပစ်ခတ်လို့စိတ်ဒရာကျေးရွာအုပ်ချုပ်ရေးမှူးအပါအဝင်၃ဦးတေဆုံးကြောင်းပြောပါတယ်စစ်ရေးပဋိပက္ခပြင်းထန်နေစေရခိုင်ပြည်နယ်မင်းပြမြို့နယ်တွင်ကျေးရွာအုပ်ချုပ်ရေးမှူးနဲ့ရွာသားတွေရဲ့စိုးရိမ်နေရတဲ့အခြေအနေကိုပြည်ချောင်းကျေးရွာအုပ်ချုပ်ရေးမှူးကဆက်ပြောပါတယ
်အပြစ်မဲ့တူတူကိုအဲ့လိုတို့တော့ကတ်ဖြတ်နေစေကျွန်တော်လေးဘယ်မကောင်းဘူးကျွန်တော်လေးအဲ့အိုးကိုတောင်းခံရတယ်ကိုပစာကပပီလူမဟိဆိုတော့ကျွန်တော်ဒီကအောက်လုံးဒီချက်ကိုအဲကို့အမြင်သူ့မြင်တေပတ်ကအကုန်လုံးထုတ်ခဲ့ဖို့အဲ့လိုဖြစ်ကြတယ်လေ
ဒီလိုပြစ်ခတ်မှုဖြစ်စဉ်တွေကြောင့်ဒေသခံတွေကြားလာနေကြတယ်လို့ပန်းမြောင်ကျေးရွာအုပ်ချုပ်ရေးမှူးဦးတင်အောင်ကျော်ကဆိုပါတယ
်ကျွန်တော်တို့အုပ်ချုပ်ရေးမှူးတယောက်ပြဆိုလို့ဖြစ်ကြတဲ့ကိုတို့ရဲ့အထက်ကလည်းကြားလာနေရသူဖြစ်တဲ့အတွက်ကျွန်တော်တို့အုပ်ချုပ်ရေးမှူးတွေကျွန်တော်တို့ကလောရတာကခက်တယ်
မင်းပြမျိုးနဲ့ကျေးရွာအုပ်ချုပ်ရေးမှူးတွေတင်ပြတောင်းဆိုချက်နဲ့ပတ်သက်လို့ဘယ်လိုဖြေရှင်းပေးမလဲဆိုတာသိရှိဖို့ရခိုင်ပြည်နယ်အစိုးရဖွဲ့ပြောရေးစုခွင့်နဲ့မြို့နယ်အုပ်ချုပ်ရေးမှူးကိုဆက်တွယ်မေးမြန်းခဲ့ပေမဲ့အဆက်အသွယ်မရရှိခဲ့ပါဘူးမင်းပြမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစစ်နိုင်ကတော့ရက်ကျေးအုပ်ချုပ်ရေးမှူးတွေနှုတ်ထွက်ရင်အစိုးရအုပ်ချုပ်ရေးပိုင်းထိခိုက်မှုရှိလာနိုင်တယ်လို့ဆိုပါတယ
်ဆိုတော့အဲ့ဒီပေါ်မှာလည်းမြို့နယ်အုပ်ချုပ်ရေးပိုင်းကနေအချင်းချင်းပြင်ပြပြီးတော့ဒါအမှန်ကန်စီစစ်ပြီးဖော်ထုတ်ရေးယူပြီးပါမယ်ဆိုပြီးအပတ်လောက်ဆိုင်းပါအောင်ဆိုပြီးတော့ပြောထားတယ်ပေါ့နော်ဆိုတော့အဲ့ဒီပုံမှာနှုတ်ထွက်ဖြစ်သွားပြီဆိုရင်တော့ရကြည့်ဆိုတာမျိုးနဲ့တခုမှအခြေခံဖွင့်စည်းရတယ်လေအဲ့ဒီအဖွဲ့အစည်းတွေကအလုံးမလုံးတော့ဘူးမျိုးနဲ့အဆက်အသွယ်မရှိတော့ဘူးခုလက်ရှိအစိုးရအုပ်ချုပ်ရေးရန်တွေကတော့ပြန်ပြားသွားမှာဖြစ်ပါလေ
ဒီနှစ်အတွင်းရခိုင်ပြည်နယ်မင်းပြမြေပုံကြောက်တော်မြို့နယ်တွေမှာမြန်မာစစ်တပ်အဝင်အမည်မသိဖွဲ့လက်ချက်နဲ့တပ်ဖြတ်ခံရတဲ့ကျေးရွာအုပ်ချုပ်ရေးမှူးနဲ့ကျေးရွာတာဝန်ခံ၄ဦးထိရှိလာနေပြီဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လဆန်းမှာလည်းကြောက်တော်မြို့နယ်ရက်ကျေးအုပ်ချုပ်ရေးမှူး55ဦးနှုတ်ထွက်ခဲ့ပြီးဖေဖော်ဝါရီလ28ရက်နေ့မှာလည်းမြောက်ဦးမြို့နယ်ထွေထွေအုပ်ချုပ်ရေးမှူးရုံးမှာလှပအစည်းအဝေးပြုလုပ်နေစဉ်အတွင်းကျေးရွာအုပ်ချုပ်ရေးမှူး၄ဦးကိုရဲတပ်ဖွဲ့ကနေဝင်ရောက်ဖမ်းဆီးသွားတဲ့အတွက်မြောက်ဦးမြို့နယ်ကျေးရွာအုပ်ချုပ်ရေးမှူး၁၀၀ကျော်နှုတ်ထွက်စာတင်ခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်မင်းပြမြို့နယ်တွင်မြန်မာစစ်တပ်နှင့်ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေသလိုတိုက်ပွဲစဉ်တွင်အယက်သားတွေထိခိုက်ဒေဆုံးမှုအဖမ်းခံရမှုတွေလည်းရှိနေပါတယ်ခင်ဗျာ